မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပြည်ပကတွေပိုမိုပြင်းထန်လာပါတယ်ခုလိုအချိန်မှာပဲအာဏာသိမ်းစစ်ကောင်စီကငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်တာတိုင်းရင်းသားအဖွဲ့တချို့နဲ့တွဲဆုံတာတွေရှိပါတယ်ဒီအခြေအနေတွေကိုလေ့လာသုံးသပ်သူတချို့ကိုဆက်သွယ်ပြီးကိုဇော်မိုးကျော်ကစူးစီးတင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကိုင်ပြည်ပကတွေဟာပိုမိုကျပြန့်လာပါတယ်အရင်ကတိုင်းရင်းသားအဖွဲ့တွေနဲ့ဖြစ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေကနေပြည်တွင်းမျိုးရွာတွေမှာအထိရောက်လာပါတယ်စစ်တပ်ကိုလက်နက်ဆွဲကင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးတပ် PDF လို့လက်နက်ကင်တပ်ဖွဲ့အဖွဲ့ပေါင်း600ကျော်ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြွေးမှုချုပ်ရဲ့အထူးကိုယ်စားလှယ်ကအစိုးရခန်းစာထဲမှာဖော်ပြထားပါတယ်။ဒီလိုအခြေအနေမှာအာဏာသိမ်းစစ်ကောင်စီကငြိမ်းချမ်းရေးနဲ့ Federal ရေးအတွက်ဆွေးနွေးမယ်လို့ကြေညာခဲ့တဲ့အတွက်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေအကြားဆွေးနွေးပွဲတက်မဲ့အင်အားစုနဲ့မတက်ဘူးဆိုတဲ့အင်အားစုနှစ်ခုဖြစ်လာပါတယ်။ UWSA ဝါMNDAA ကိုကအဖွဲ့တို့လိုအဖွဲ့တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဖွဲ့လောက်ကစစ်ကောင်စီငြိမ်းချမ်းရေးဆွေးနွေးပွဲတက်မယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ KIO ကချင်း KNU ကရင် AA ရခိုင် KNPP ကရင်နီ CNF ချင်းတို့လိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမတက်ဘူးလို့ညွှန်းဆိုထားပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖဒိုစော်တော်နီကဇွန်လ15ရက်နေ့မှာ VOA ကိုအခုလိုပြောဆိုခဲ့ပါတယ်
။သူတို့ကတရားဝင်အာဏာသိမ်းရတဲ့အတွက်တရားဝင်နေတဲ့လူတွေဖြစ်နေတဲ့ကြောင့်ကျွန်တော်တို့တရားဝင်တဲ့ဖွဲ့စည်းရေးစကားပြောစီကရမ်းဆက်သွားပြီ။ဒီလိုနိုင်ငံကြီးကမဆက်ဘဲနဲ့ကြံပြောစကားပြောရင်ဒီ2008ခုမှာပြောင်းဝင်နေရမယ်ဆိုတော့ကျွန်တော်တို့လည်းမလုပ်နိုင်ပါဘူးပြ
။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတက်မယ်ဆိုတဲ့ဝါကိုကန့်ပအိုးတို့လိုအဖွဲ့တွေကပြည်내တတ်မှတ်ရေးနဲ့ကိုပိုင်အုပ်ချုပ်ရေးကိစ္စတွေပါဝင်တဲ့အတွက်ဆွေးနွေးပွဲတက်လို့တာဖြစ်တယ်လို့ပြောဆိုထားပါတယ်။1988နောက်ပိုင်း KNU ဌာနချုပ်မာနေဘလော့မှာပြည်တွင်း88အင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေအခြေစိုက်ပြီးစစ်အာဏာရှင်ကိုစန့်ကျင်တိုက်ခိုက်နေစဉ်မြောက်ပိုင်းဝါကိုကန့်အဖွဲ့တွေစစ်အစိုးရနဲ့အပြစ်ခတ်ရက်ခတ်ဘူးပါတယ်အဲ့ဒီအချိန်မှာစစ်အင်အားပိုထွက်လာတဲ့အတွက်စစ်အစိုးရတပ်တွေဟာမာနေဘလော့ကိုအပြင်းအထန်ထိုးစစ်ဆင်ခဲ့ဘူးပါတယ်အခုစစ်ကောင်စီကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးမှာ NUG နဲ့ PDF တွေမပါဘူးလို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်တဖက်မှာငြိမ်းချမ်းရေးခေါ်နေစဉ်စကိုင်းမကွေးလိုနေရာတွေမှာစစ်ကောင်စီကအပြင်းထန်ထိုးစစ်ဆင်နေပါတယ်ခြေရွာတွေမိရှုခံရတာအရက်သားတွေအသက်ခံရတာတွေရှိပါတယ်ဒီအခြေအနေတွေဟာငြိမ်းချမ်းရေးနဲ့ပြန်လည်တင့်မြတ်ရေးကိုအထောက်အကူဖြစ်နိုင်ပါသလားပုံမနာကြည့်သွားနိုင်ပါသလားပလဲ PDF အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပြည်သူ့အရေးတော်ပုံအဖွဲ့ခေါင်းဆောင်ဘိုးစေရကတော့အခုလိုပြောဆိုပါတယ
်အဲရွာပေါင်းကတော့ဆယ်ရွာကျော်သွားပြီဗျအဲကျွန်တော်တို့လူတက်တာကတော့ရောက်တဲ့ရွာတိုင်းမှာသူတို့ထိုးတဲ့စစ်ကြောင်းတိုင်းမှာဒီပြင်းနဲ့ပြည်သူလူထုကိုတက်ဖြတ်သွားတာကတော့အများကြီးရှိပါတယ်ဗျကျွန်တော်တို့အရေးတော်အချင်းဆိုရင်လည်း50ကျော်လောက်တော့ရှိနေပါပြီသူတို့အပြင်းနဲ့ပြည်သူလူထုကိုတက်ဖြတ်သွားတာကျွန်တော်တို့ဒီစစ်ကောင်စီကတော့ကျွန်တော်တို့ရဲ့အခြေရွာပြည်သူလူထုတွေကိုအကြောက်တရားတွေရရှိအောင်လို့ဆောင်ရပေမဲ့ကျွန်တော်တို့ပြည်သူလူထုကတော့အကြောက်တရားတွေမရှိတဲ့အပြင်ဒီအာဏာရှင်လက်အောက်ကလွတ်မြောက်ဖို့ကျွန်တော်တို့အာဏာရှင်ကိုတိုက်ထုတ်မှရမယ်ဆိုတဲ့တန်ဋိဌာန်တွေကိုပို့ပြီးတော့ခိုင်းပါလာတယ်။သူတို့ရဲ့အတူရောငင်းချမ်းရေးဟာလည်းဘယ်တော့မှဖြစ်လာမယ်လို့လည်းယုံကြည်မှုရှိပါဦးဗျ
။ပြည်ဝရီမီရှုခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သူတို့ရဲ့လက်ချက်မဟုတ်ဘူးလို့ညှင်းဆိုတာတွေရှိပါတယ်။ပြည်တွင်းမှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီကကြေညာထားတဲ့အတွက်နိုင်ငံရေးပါတီတွေအကြားရွေးကောက်ပွဲဝင်မယ်မဝင်ဘူးကွဲလွဲမှုတွေရှိလာပြန်ပါတယ်။ဒီလိုအခြေအနေမှာမြန်မာနိုင်ငံအနေနဲ့အနိုင်ဆုံးဖြစ်နိုင်ခြေရှိတာတချို့ကို ISP မြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်ကအခုလိုသုံးသပ်ပြောဆိုပါတယ
်ကျွန်တော်တို့မြင်တာကတော့ baseline scenario ခေါ်မှာပေါ့အနိုင်ဆုံးဖြစ်နိုင်ခြေပေါ့စစ်ဆိုးရကအခုလာမဲ့2023မှာရွေးကောက်ပွဲလုပ်ပေးမယ်လို့ကြေညာထားတယ်အဲ့တော့အတိုက်ခံဘက်ကလည်းဖိအားမပေးနိုင်ဘူးအခြေအနေကလည်းဟိုကျွန်တော်တို့ထူးထူးခြားခြားမလုပ်နိုင်ဘူးဆိုရင်ရွေးကောက်ပွဲကဖြစ်သွားဖို့ရှိပါတယ်ဆိုတော့ရလကောင်းထွက်မလာပေါ့နော်ဆိုကျွန်တော်ထင်တာတော့ရွေးကောက်ပွဲကြောင့်ပဲပို့ပြီးတော့အကြမ်းဖက်မှုတွေလည်းများလာနိုင်တယ်။ပါတီတွေကိုလှုပ်ရှားတက်ဖြတ်တာတွေပါတီခေါင်းဆောင်တွေပေါ့ဘုံခွဲတာတွေဟိုမဲယုံနေပါလေစသဖြင့်ပေါ့နော်။ဆိုတော့ဒီလိုအခြေအနေမျိုးကြောင့်လည်းယုံကြည်မှုနည်းတဲ့ရွေးကောက်ပွဲမျိုးဖြစ်သွားနိုင်တယ်လို့ထင်တယ
်။ဒုတိယဖြစ်နိုင်ခြေရှိတဲ့ပုံစံတစ်ခုနဲ့ပတ်သက်လို့လည်းဦးအောင်သူငိမ့်ကအခုလိုပြောဆိုပါတယ်။
အဲ့တော့ရွေးကောက်ပွဲမလုပ်နိုင်ဘူးလို့ဆိုလို့ရှိရင် 2008 ကိုအဖွဲ့စည်းပုံခြေကားဥပဒေသရုပ်ကိုယ်တိုင်ပြန်ဖြတ်သိမ်းပြီးတော့စေအုပ်ချုပ်ရေးသက်တမ်းရှိသွားတာလည်းဖြစ်နိုင်တယ်။ဒါမှမဟုတ်လည်း hotline ပေါ့နော်ကျွန်တော်တို့ဒီတက်ထဲမှာဟိုခေါင်းမာတဲ့သူတွေအာဏာရသွားတာမျိုးလည်းဖြစ်နိုင်တယ်။နော်အဲ့ဒါဆိုလို့ရှိရင်လည်းဒီမိုကရေစီနဲ့ ကျွန်တော်တို့ဝေးမဲ့အခြေအနေမျိုးဖြစ်တာပေါ့နော
်ပေါ်ပြခဲ့တဲ့ပုံစံနှမျိုးစလုံးမဟုတ်ပဲတတိယဖြစ်နိုင်ခြင်းတစ်ခုနဲ့ပတ်သက်လို့တော့အခုလိုပြောဆိုပါရစေ
ဂျားတဲ့ကနေပြီးတော့တတိယလမ်းပေါ့ဗျာဟို intervention scenario လို့ကျွန်တော်တို့ခေါ်တာပေါ့ဆိုလိုတာကဂျားတဲ့နိုင်ငံတကာကဝင်ရောက်ဆွတ်ဖက်နိုင်မလားသို့မဟုတ်လည်းညဉ့်ညာရေးဆွေးနွေးပွဲတွေကအလုပ်ဖြစ်ပြီးတော့အခြေအနေပြောင်းသွားမလားဒါမှမဟုတ်လည်းနှစ်ဖက်ဂျားတဲ့ကြည်လည်မှုရမလားပေါ့ဆိုတော့အဲ့ဒါကလည်းသိတော့နည်းနည်းတော့ဝေးတဲ့အနေအထားမျိုးဖြစ်သေးတယ်လို့တော့မြင်ပါတယ်ဗျအဲ့တော့ပြောရမယ်ဆိုလို့ရှိရင်တော့ဘယ်အခြေအနေမှသိမကောင်းဘူးလို့တော့ယူဆတာပေါ့
လောလောဆယ်မှာ NUG PDF တွေအပါအဝင်စစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေတဲ့အင်အားစုတွေဘက်ကလည်းအောင်မြင်မှုတွေရနေတယ်ဆိုပြီးအပြင်းထန်ဆက်လက်တိုက်ခိုက်ဖို့ကြိုးပမ်းနေတယ်လို့စစ်ကောင်စီဘက်ကလည်းချိန်မုန်းနိုင်တဲ့အင်အားဆက်လက်ရှိနေသေးတဲ့အတွက်ပဋိပက္ခတွေပုံမပြင်းထန်နေနိုင်သေးကြောင်းနဲ့စစ်ကောင်စီကခေါ်ယူထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဟာလည်းဘလောက်ထိအောင်မြင်မယ်မအောင်မြင်ဘူးဆိုတာမခံမနိုင်သေးတဲ့အနေအထားမှာရှိနေတယ်လို့ဦးအောင်သူငယ်ကပြောဆိုခဲ့ပါတယ်